အာရှလူခွင့်ဖွဲ့စည်းရေထောက်ခံမှုကိုခိုင်ခိုင်မာမာရရှိခဲ့တယ်မြန်မာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုပြန်လွှတ်ပေးအောင်မြန်မာစစ်အုပ်ကိုဖိအားပေးဖို့အမေရိကန်ပြည်တော်စုကနေကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်လာဖို့နိုင်ငံတကာကနေဖိအားပေးနိုင်တဲ့တိတ်မများလာတဲ့နိလန်တွေထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီရ ဒေါအောင်ဆန်းစုကြည်ကိုဆက်လက်ထိန်းသိမ်းထားတာပါဝင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်ရဲ့စိတ်ကူးနေမှုတွေကိုမီးမောင်းထိုးပြနေအောင်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချတတ်မှတ်လှုပ်ဆောင်တာပေါ့အမေရိကန်ပြည်ထောင်စုကစီစဉ်နေပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့
NLD ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာလွန်ခဲ့တဲ့ဆယ်ခုနှစ်နှစ်တာကာလအတွင်းမှာဆယ်နှစ်ကျော်ကိုနေအကျယ်ကျယ်ကြာခံကုံဆုံးစေခဲ့ရပါတယ်။နောက်ဆုံးဖမ်းဆီးထိန်းသိမ်းခဲ့တဲ့တုံးနှစ်တက်တန်းဟာမေလနှစ်ဆယ်ခုနှစ်နှစ်မှာကုံဆုံးခဲ့ပေမဲ့ကုလသမဂ္ဂထိပ်တန်းပုဂ္ဂိုလ်တဦးဖြစ်တဲ့အီဘရာဟမ်ဂန်ဒရီနဲ့တွေ့ဆုံအပြီးမှာဖြစ်ပါတယ်။ကုလ
င်အဖွဲ့ပြောခွင့်ရဒေးဗစ်စတော့ထကမြန်မာနိုင်ငံကိုဖိအားပေးဖို့အတွက်အသင့်လျော်ဆုံးအဖွဲ့ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီပါပဲလို့ပြောပါတယ
်။ It is very clear that Mr. Gambari's efforts have to be backed with further pressure from the UN security.
Mr. Gambari ရဲ့ကြိုးစားမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကပေးလာမယ့်ဖိအားတွေနဲ့ကြောထောက်နောက်ခံပံ့ပိုးပေးရမယ်ဆိုတာရှင်းနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကသာတကယ်လိုအပ်တဲ့နေရာအတွက်တကယ်ကင်တွဲဖို့မလုပ်သေးရဒေါ်ဆန်းစုကြည်လွတ်မြောက်ရေးကိုဘလို့မှအာမခံနိုင်မှာမဟုတ်ဘူးလို့ဒေးဗစ်စတော့ခတ်ကပြောသွားတာပါမကြာခင်နှစ်တွေအတွင်းအာဆီယံလို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံတွေပါဝင်တဲ့အဖွဲ့ကြီးကလည်းအပြုသဘောဆောင်တဲ့နီလန်းတွေလို့ခေါ်တဲ့နီးတွေနဲ့မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်လာအောင်ဖိအားပေးဖို့လုပ်ခဲ့ပေမဲ့ဒါဟာလည်းမအောင်မြင်ခဲ့ပါဘူးမလေးရှားနဲ့ထိုင်းနိုင်ငံတွေကဒေါ်ဆန်းစုကြည်ကိုဆက်ပြီးထိန်းသိမ်းထားဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးစိတ်ပျက်တယ်လို့ထုတ်ဖော်ပြောကြခဲ့ကြပါတယ်။ဒါပေမဲ့ဒီသတင်းပတ်တဲ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပခဲ့တဲ့ဒက်မလိုက်